ကိုဝါလုံးနဲ့ကိုချော်ဆိုးတို့လူငိမ့်သက်တာခွင့်နဲ့ပြန်လှလာတဲ့ပေါ်နိုင်ငံတကာကကြိုးစုံနေကြတယ်လို့သူတို့လိုပဲပူလီဇာဆုရှင်တူဖြစ်တဲ့ကချင်အမျိုးသမီးအက်စတာ235လည်းဝမ်းတာလေလို့ကြိုးပါလေအမေရိကန်ပြည်တော်စုဟာဘတ်တက်တို့နျူမန်တရင်းစာစာနယ်ဇင်းပညာတော်သင်တူဖြစ်တဲ့အက်စတာ235ကိုဒေါ်လာတန်ဆက်သွင်းမိမှတော့သူကအခုလိုစပြောပါလေ
ကိုဝါလုံးနဲ့ကိုချော်ဆိုးဦးတို့နှစ်ယောက်စလုံးအတွက်ကျွန်မသတင်းထောက်တစ်ယောက်အနေနဲ့ရောတငယ်ချင်းတစ်ယောက်အနေနဲ့ပါသူတို့နှစ်ယောက်အတွက်အများကြီးကိုဝမ်းသာဂုဏ်ယူမိပါတယ်ပေါ့နော်အဲနောက်တစ်ခုကကျတော့သူတို့တွေလည်းသူတို့မိသားစုနဲ့ကွဲကွာနေရတာတော်တော်ကြာပြီသူတို့ရဲ့မိသားစုဒီအမျိုးသမီးတွေသူတို့ရဲ့ကလေးတွေကလည်းတော်တော်လေးကိုဒီတစ်နှစ်ကျော်ကျော်ကာလအတွင်းမှာတော်တော်လေးစိတ်ဆင်းရဲတဲ့ဒဏ်တွေတော်တော်ခံစားရတယ်အခုမိသားစုပြန်ပြီးဆုံတွေ့ရတယ်ဆိုတော့ကျွန်မအများကြီးဝမ်းသာပါတယ်ပြီးတော့သူတို့ကအစကတည်းကနေကထောင်ထဲမှာမရှိတင်တာပေါ့နော်သူတို့နှစ်ယောက်ကဒီသတင်းစာပညာနဲ့ပတ်သက်အလုပ်ကိုလုပ်နေတဲ့သူတွေဖြစ်တယ်ဒါပေမဲ့ကံမကောင်းစွာနဲ့ပေါ့နော်သူတို့မြောက်ရဲ့တည်င်းကြောင့်မလို့သူတို့ထောင်ထဲမှာအချခံရတယ်ဒါပေမဲ့ခုနှစ်နှစ်လုံးမခံရဘဲနဲ့ဒီတစ်နှစ်ကျော်အတွင်းမှာအစိုးရဘက်ကနေပြီးတော့မလူငယ်ချမ်းသာခွင့်ပေးတာကျမတို့ကတော့အများကြီးအပြုသဘောဆောင်တဲ့အနေထားပဲလို့ကျမမြင်ပါတယ
်အက်စတာကတော့2016ပူလစ်ဇာဆုရှင်ပေါ့နော်ကိုဘာလုံးနဲ့ကိုကျော်စိုးဦးတို့ကတော့2019ပူလစ်ဇာဆုရှင်နေပေါ့နော်တည်င်းလောကမှာတော်တော်လေးတန်ဖိုးထားရတဲ့သတင်းစာနယ်ဇင်းထူးချွန်စုရရှိတဲ့သူတွေအနေနဲ့ပေါ့နော်မြန်မာနိုင်ငံရဲ့ဒီသတင်းလွတ်ခွင့်သတင်းမီဒီယာဖွံ့ဖြိုးတိုးတက်ရေးမှာဘယ်လိုအခန့်ကဏ္ဍကပါဝင်ဆောင်ရွက်နိုင်လိမ့်မယ်လို့အစ်စံမျှော်လင့်ပါလိမ့်ရှင်
အော်ဟုတ်ကဲ့ရှင်ပထမဆုံးကတော့ပေါ့နော်ကျမတို့ကဘာမှာအတော်လေးကိုတန်ဖိုးရှိတဲ့သတင်းစာစာနယ်ဇင်းထူးချွန်စုပူလစ်ဇာဆုကိုရရှိတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ကျမတို့ရဲ့အကုန်လုံးကကျမတို့မြန်မာနိုင်ငံကိုကိုစားပြုပြီးတော့ပေါ့နော်ကဘာမှာကျမတို့တိုင်းပြည်ရဲ့နာမည်ကိုအကုန်ဆောင်တဲ့သူတွေဖြစ်တယ်ပေါ့နော်အဲ့တော့ကုန်းဆောင်တာတခုတည်းတည်းမဟုတ်ပဲနဲ့တိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းမှာလည်းကျမတို့တတ်ထားတဲ့သတင်းစာပညာရည်ရည်နဲ့ဒီသတင်းတွေကိုရေးသားခြင်းအပြင်စုံစမ်းဖော်ထုတ်ခြင်းအပြင်တိုင်းပြည်ရဲ့ပြည်သူတွေရဲ့အကျိုးတွေကိုပို့ပြီးတော့မှတာဝန်ထမ်းဆောင်နိုင်မယ်ပေါ့နော်အခုလိုဒီပူလာဇာဆုရခြင်းအပြင်မြန်မာပြည်ကဘာမှလူတော်တော်များများသိတယ်ဒါပေမဲ့တခုစိတ်မကောင်းစရာကကိုကျော်စိုးနဲ့ကိုဝလုံးတို့ကိုထောင်ထဲမှာထည့်ထားခြင်းအပြင်သူတို့ပူလာဇာဆုချင်းမဲ့တဲ့အချိန်မှာကျမတို့တိုင်းပြည်ကအတော်လေးကိုနာမည်ဆိုးစင်းထဲကိုရောက်ခဲ့တယ်ပေါ့နော်ဒီလွန်ခဲ့တဲ့လပိုင်းအတွင်းမှာအဲ့တော့ကျမတို့တိုင်းပြည်မှာသတင်းပညာရကိုပို့ပြီးတံပိုးထားပြီးတော့မှသတင်းထောက်တွေရဲ့လုပ်ငန်းဆောင်တာတွေကိုပို့ပြီးတံပိုးထားနိုင်မယ်သတင်းထောက်တွေရဲ့အလုပ်တွေကိုလည်းပို့ပြီးတော့မှဒီအတိအမှတ်ပြုမယ်ဆိုရင်ကျမတို့ဒီသတင်းထောက်တွေကလည်းတိုင်းပြည်အတွက်ပို့ပြီးတော့မှကောင်းမွန်တဲ့ဒီတာဝန်တွေကိုထမ်းဆောင်နိုင်မယ်လို့ကျမတို့ယုံကြည်ပါတယ်ရှင်ဟုတ
်ဒီသတင်းလွတ်ခွင့်ပညာနဲ့ပတ်သက်ပြီးတော့ပေါ့နော်နိုင်ငံတော်သမ္မတဦးဝင်းမြင့်ရောနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရောဟိုမိလာသုံးရည်နေတုန်းကသူတို့ပေးပို့တဲ့ဒီသတင်းလွတ်လပ်ခွင့်အမှစကားမှာသူတို့နှုတ်ဆုံးထည့်ပြောထားတာကတော့သတင်းမီဒီယာလွတ်လပ်ခွင့်ကနိုင်ငံထူထောင်ရေးအတွက်ရည်ကြီးတယ်ဒါပေမဲ့လို့လေသတင်းမီဒီယာလုံငန်းမှာလုတ်ကင်နေတဲ့လူတွေနဲ့လေသတင်းတောက်ချင်းဝတ်တွေနဲ့အညီပေါ့နော်လုတ်ကင်ဘူးလေလိုအပ်တယ်လို့လေပြောကြားသွားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောအက်စတာဘလို့မြင်ပါလဲရှင
်ကျမကတော့သတင်းထောက်ဒီတော်တော်များများကတော့ကျမတို့ဒီကျင်းဝတ်နဲ့ညီအောင်တင်လိုက်တာတွေကိုတွေ့ရပါတယ်ရှင်။ဘာကြောင့်လဲဆိုတော့11 media ကရောတခြားတော်တော်များများပေါ့နော်ကျမတို့ကြည့်နေတလို့ဆိုရင်ဒီအစိုးရဘက်က corruption ပေါ့နော်အတင်းပြတ်ချစားတဲ့ကိစ္စတွေဆိုရင်တို့ကတော်တော်လေးစုံစမ်းထောက်လန်းနေ။အဲ့တော့အစိုးရတရက်ကအတင်းပြတ်ချစားတာကိုအတင်းပြတ်ချစားတဲ့အတိုင်းရေးတာကိုဟိုကိုတော့ကျမတို့ဒီ media ကနေပြီးတော့မှဒါကျင်းဝတ်မလိုက်နိုင်ဘူးလို့တော့ပြောလို့မရဘူးပေါ့နော်အဲ့တော့ကျမတို့အနေနဲ့လည်းသတင်းထုတ်တွေကတော့အဖြစ်ကိုဖြစ်တိုင်းအမှန်ကိုအမှန်တိုင်းရေးသားဖော်ပြဖို့တာဝန်ရှိသလိုကျမတို့ဘက်ကလည်းကျမတို့အသက်နိုင်ဆုံးသတင်းစာပညာရက်ကနေပြထားတဲ့သတင်းစာနယ်ဇင်းဥပဒေနဲ့အညီလုပ်တော့ဖို့ရှိရပေါ့နော်ဒါပေမဲ့ဒီတခုဖြစ်တိုင်းအစိုးရကိုဝေဖန်နိုင်တာကျမတို့ကသတင်းစာစာနယ်ဇင်းရဲ့ဥပဒေကိုထုတ်ဖောက်နေတယ်ဆိုရင်တော့ဒါကျမတို့ကတော့အဲ့ဒါကိုတော့ကျမတို့ချိုးဖောက်တယ်လို့မမြင်ပါဘူးရှင်နောက်တစ်ခုကကျတော့အခုလိုကျမတို့သတင်းထောက်တွေနည်းနည်းချီပြီးတော့မှကျမတို့တိုင်းပြည်ကိုအကျိုးပြုလာတဲ့အတွက်ကြောင့်မလို့အခုကျမတို့တိုင်းပြည်ကလည်းပို့ပြီးတော့မှဒီမိုကရေစီလမ်းနဲ့ညီတဲ့လမ်းဘက်ကိုအခုရောက်လာတယ်ပေါ့နော်ရင်သုံးခါနဲ့မတူပဲနဲ့အဲ့ဒါကြောင့်မလို့ကျမရဲ့အမြင်မှာတော့တခါတလေကျမတို့သတင်းထောက်တွေမှာလည်းမားတဲ့အခါရှိတယ်ဒါပေမဲ့များတော့အဖြစ်ကတော့ကျမတို့အသက်နိုင်ဆုံးသတင်းစာစာနယ်ဇင်းဥပဒေနဲ့အညီစုံစမ်းထောက်လန်းပြီးတော့မှရေးသားတာကိုတော့ပို့ပြီးတွေ့ရပါတယ်ဒါပေမဲ့ဒီနိုင်ငံတော်အတံပင်ခံပုဂ္ဂိုလ်နဲ့သမရကြီးကနေပြီးတော့လေဒီသတင်းစာပညာရနဲ့ပတ်သက်ပြီးတော့မှပို့ပြီးတော့မှအလေးနဲ့ပြုတံပိုးထားလာတာတွေကိုတွေ့ရတဲ့အတွက်ကြောင့်မလို့လေကျမအရင်တော့ဝမ်းသာပါတယ်ရှင်။ဘာကြောင့်လဲဆိုတော့ဒါကိုကလုံးနဲ့ကိုကျော်စိုးဦးတို့နေရဘူးလွတ်လာတယ်ဆိုတာကတော့တိုင်းပြည်ရဲ့ဒီစာနယ်ဇင်းလောကမှာအတော်လေးကိုပြုတဘောဆောင်တဲ့လှုပ်ဆောင်ချက်တစ်ခုလို့ကျမကတော့မြင်ပါတယ်ရှင်။မနေ့ကပေါ့နော်ဒါကိုကလုံးနဲ့ကိုကျော်စိုးဦးတို့ထောင်ထဲကနေထွက်လာတာကိုကျမတို့ကအရင်လဲဝမ်းသာတယ်ပြီးတော့မှသတင်းထောက် ချင်းချင်းလဲပို့ပြီးတော့မှာပေါ့နော်အဲသူတို့ညောက်အပြင်ကနေပြီးတော့မှာသူတို့ယုံကြည်တဲ့သတင်းစာစာနယ်ဇင်းပညာရက်နဲ့အတိုင်းပြည်ပို့ပြီးအကျိုးပြုသွားမှာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်မအများကြီးဝမ်းသာကုန်ယူမိပါတယ်ရှင့်